ငယ်ရီကိုပြောပြခြင်းနဲ့ဥပဒေရန်တစ်ခုကိုလွှတ်တော်မှဆွေးနွေးဖို့လွှတ်တော်ဥက္ကဋ္ဌကနေဆုံးဖြတ်လိုက်ပြီးပြီဆိုရင်ပုံမှန်132အရဦးစားပေးအစီအစဉ်အတိုင်းစီရပါတယ်။အစိုးရသို့မဟုတ်တိုင်းနယ်ပြည်နယ်အဆင့်အဖွဲ့အစည်းတွေကတင်သွင်းပြီးဥပဒေရန်ကော်မတီကစီစစ်ပြီးတဲ့ဥပဒေရန်ကိုပထမဦးစားပေးဖြစ်ပြီးလွှတ်တော်ကိုယ်စားလှယ်တဦးကတင်သွင်းပြီးဥပဒေရန်ကော်မတီကစီစစ်ပြီးတဲ့ဥပဒေရန်ကတော့ဒုတိယဦးစားပေးဖြစ်ပါတယ်။အဲဒီလိုစီပြီးတဲ့အခါဥပဒေကျမ်းကိုလွှတ်တော်ရဲ့ပုံမှန်စည်းဝေးကြီးအတွင်းတင်သွင်းနိုင်ဖို့ဥက္ကဋ္ဌကရက်တရက်သတ်မှတ်ပေးရပါတယ်။သတ်မှတ်ထားတဲ့နေ့မှာဥပဒေကျမ်းတင်သွင်းသူကတင်သွင်းပြီးဥပဒေကျမ်းကော်မတီကဥပဒေနဲ့ဆက်လင်းသောအစီရင်ခံစာကိုဖတ်ကြားရှင်းလင်းရပါတယ်။အဲဒီနောက်မှာတော့ဥပဒေကျမ်းနဲ့ပတ်သက်ပြီးဆွေးနွေးလိုတဲ့လွှတ်တော်ကိုယ်စားလှယ်များအမည်စရင်တင်သွင်းနိုင်ကြောင်းကိုကြေညာပြီးဆွေးနွေးမဲ့နေ့ရက်နဲ့အချိန်ကိုဥက္ကဋ္ဌကထပ်မံသတ်မှတ်ပေးရမှာဖြစ်ပါတယ်။လွှတ်တော်ကိုယ်စားလှယ်တဦးဟာတင်သွင်းလာတဲ့ဥပဒေကျမ်းနဲ့ပတ်သက်ပြီးပြင်ဆင်နေတာတွေရှိတယ်ဆိုရင်ဥပဒေကျမ်းပြင်ဆင်သည့်အစိုးတင်သွင်းနိုင်ပါတယ်။ဥပဒေကျမ်းပြင်ဆင်တဲ့အစိုးတင်နေတယ်ဆိုရင်ဥပဒေကျမ်းဆွေးနွေးမဲ့ရက်မတိုင်းမီ3ရက်ကြိုတင်ရမှာဖြစ်ပြီးဥက္ကဋ္ဌကခွင့်ပြုရင်တော့အဲ့ဒီကာလအပိုင်းခြားကိုရှော့ချနိုင်ပါတယ်။ဥက္ကဋ္ဌကအခြားနည်းတစ်နည်းနဲ့ဖြေရှင်းခြင်းမရှိဘူးဆိုရင်ပြင်ဆင်ချက်တွေကိုဥပဒေကျမ်းရဲ့သက်ဆိုင်ရာအပိုက်ဆင်လိုက်ဆွေးနွေးရမှာဖြစ်ပါတယ်။ပြင်ဆင်ချက်စုံတရာမရှိခဲ့ဘူးဆိုရင်ဥပဒေကျမ်းတင်သွင်းသူကဥပဒေကျမ်းကိုအတည်ပြုရန်အစိုးတင်သွင်းရမှာဖြစ်ပါတယ်။ပြင်ဆင်ချက်အစိုးတွေရှိတယ်ဆိုရင်တော့ပြင်ဆင်ချက်အစိုးတွေကိုဆွေးနွေးပြီးမှအတည်ပြုရန်အစိုးကိုတင်သွင်းရပါလိမ့်မယ်။ပြင်ဆင်ချက်တွေအကုန်လုံးဆွေးနွေးပြီးအတည်ပြုရန်အစိုးကိုဆွေးနွေးမဲ့နေ့ရက်ရောက်ပြီးဆိုရင်တော့ဥပဒေကျမ်းကိုပြင်ဆင်လိုက်တဲ့အတွက်လိုအပ်သောအခြားပြင်ဆင်ချက်တွေနဲ့အတုံးနှုံးစီလျော်ညီညွတ်စေဖို့ပြင်ဆင်တဲ့အချက်တွေကလွဲလို့အခြားအချက်တွေမဆွေးနွေးရတော့ပါဘူး။ဒီနေရာမှာတစ်ခုသတိထားရမှာကဥပဒေကျမ်းတစ်ခုမှာပါတဲ့အချက်လက်တွေပြဋ္ဌာန်းချက်တွေကိုပြင်ဆင်နေတဲ့ဆိုရင်ဥပဒေကျမ်းကိုလွှတ်တော်မှာတရားဝင်မတင်သွင်းမီပြင်ဆင်ချက်အစိုးတင်ဖို့လိုပါမယ်။ပြင်ဆင်ချက်တွေဆွေးနွေးပြီးသွားလို့အတည်ပြုရန်အစိုးတင်ပြီးကမှထပ်ပြင်လို့မရတော့ပါဘူး။ဥပဒေကျမ်းသို့မဟုတ်ပြင်ဆင်ထားတဲ့ဥပဒေကျမ်းကိုအတည်ပြုရန်အစိုးနဲ့ပတ်သက်ပြီးဆွေးနွေးတဲ့အချိန်မှာဥပဒေကျမ်းကိုထောက်ခံသောအကြောင်းပြချက်တွေနဲ့ဥပဒေကျမ်းကိုပယ်လိုသောအကြောင်းပြချက်တွေကိုသာဆွေးနွေးရတော့မှာဖြစ်ပါတယ်။ပြင်ဆင်ချက်အတွက်တခါအတည်ပြုဖို့အတွက်တခါနှစ်ကြိမ်နှစ်ခါဆွေးနွေးရတဲ့သဘောပါပဲ။ပြင်ဆင်ချက်အစိုးရလည်းဆွေးနွေးအတည်ပြုရန်အစိုးကိုလည်းဆွေးနွေးပြီးတဲ့နောက်မှာတော့လွှတ်တော်ဥက္ကဋ္ဌကဥပဒေကျမ်းကိုဥပဒေတစ်ခုအဖြစ်အတည်ပြုနိုင်မှုအတွက်လွှတ်တော်ရဲ့အဆုံးဖြတ်ကိုရယူရမှာဖြစ်ပါတယ်။ဥပဒေကျမ်းအသစ်ဆိုရင်ဥပဒေကျမ်းတစ်ခုလုံးနဲ့ဥပဒေအဟောင်းကိုပြင်ဆင်ထားတာဆိုရင်ဥပဒေကျမ်းရဲ့အစိတ်အပိုင်းကိုတစ်ပိုက်ချင်းစီလွှတ်တော်တို့တင်သွင်းပြီးလွှတ်တော်ကသဘောတူတယ်ဆိုရင်ဤအပိုက်သည်သို့မဟုတ်ဤပြင်ဆင်ထားသောအပိုက်သည်ဥပဒေကျမ်း၏အစိတ်အပိုင်းဖြစ်ကြောင်းဥက္ကဋ္ဌမှကြေညာရမှာဖြစ်ပါတယ်။လွှတ်တော်ရဲ့သဘောတူညီချက်နဲ့အဲ့ဒီလိုကြေညာပြီးပြီဆိုရင်တော့ဥပဒေတစ်ခုဟာအတည်ဖြစ်သွားပါပြီ။သက်ဆိုင်ရာဝန်ကြီးဌာနအနေနဲ့အဲ့ဒီဥပဒေအတိုင်းလိုက်နာကျင့်သုံးရတော့မှာဖြစ်ပြီးလိုအပ်ရင်တော့ဤဥပဒေတွေရေးဆွဲတင်ပြရတော့မှာပဲဖြစ်ပါတယ်။အထက်မှာပြောခဲ့တာတွေကတော့ဥပဒေထဲမှာပြဋ္ဌာန်းထားတဲ့ဥပဒေကျမ်းတစ်ခုတင်သွင်းခြင်းဆွေးနွေးခြင်းအတည်ပြုခြင်းဆိုတဲ့လုပ်ငန်းစဉ်တွေပဲဖြစ်ပါတယ်။လွှတ်တော်တွေကနေအတည်ပြုပြဋ္ဌာန်းလိုက်တဲ့ဥပဒေတွေဟာပြည်သူလူထုကိုဖိစီးဒုက္ခပေးမဲ့ဝင်တော့ဝင်ပို့မဖြစ်စေပဲပြည်သူလူထုကိုကာကွယ်စောင့်ရှောက်ပေးမဲ့တရားသောဥပဒေမျိုးတွေသာဖြစ်တည်ပါတယ်။ဒီလိုဖြစ်နိုင်မှုအတွက်ပြည်သူလူထုကရွေးချယ်ပေးလိုက်သောပြည်သူကိုယ်စားလှယ်တွေဟာပြည်သူလူထုရဲ့အကျိုးစီးပွားကိုရှေ့နှံတင်သောစိတ်နဲ့ဥပဒေတွေကိုဆွေးနွေးအတည်ပြုကြရပါတယ်။ဒါပေမဲ့တင်သွင်းလာတဲ့ဥပဒေတွေနဲ့ပတ်သက်ပြီးပုံမကျေပြန့်သောဆွေးနွေးမှုတွေလုပ်ဖို့လိုအပ်လာတဲ့အခါမျိုးမှာတော့ပြည်သူလူထုနဲ့ပညာရှင်တို့ရဲ့ဆွေးနွေးမှုတွေကိုပါထည့်သွင်းစဉ်းစားဖို့အရေးကြီးလာပါတယ်။ဒါကြောင့်လဲဥပဒေကျမ်းတွေကိုလွှတ်တော်မှလည်းဆွေးနွေးသလိုတပြိုင်နက်တည်းမှာပဲအများပြည်သူရဲ့သဘောထားကိုလည်းတောင်းခံဖို့လိုအပ်လာပါတယ်။အရင်လွှတ်တော်တက်တန်းတုန်းကဥပဒေတိုင်းမဟုတ်ပေမဲ့အချို့သောဥပဒေတွေကိုသတင်းစာထဲထည့်ကြေညာပြီးဝင်ရောက်ဆွေးနွေးလိုသူများကိုဖိတ်ခေါ်တာမျိုးလုပ်ခဲ့မှုပါတယ်။အဲ့ဒီတုန်းကတော့ပေးထားတဲ့အချိန်နည်းတယ်ဆိုပြီးဝေဖန်တာမျိုးရှိခဲ့ဘူးသလိုအများပြည်သူတွေဘက်ကပါဝင်ဆွေးနွေးဖို့ရိုးရှင်းလွယ်ကူတဲ့လမ်းကြောင်းမျိုးဖွင့်မပေးထားနိုင်ခဲ့ပါဘူး။ဖြစ်နိုင်ရင်တော့မိတို့သောဥပဒေကိုမှပြည်သူလူထုရဲ့သဘောထားဆန္ဒမပါဝင်ပဲအတိမပြုပါဘူးဆိုတာမျိုးလုပ်ပြီးအများပြည်သူဝင်ရောက်ဆွေးနွေးဖို့လုံလောက်သောအချိန်တစ်ခုပေးထားတာမျိုးအလွယ်တကူဝင်ရောက်ဆွေးနွေးနိုင်တဲ့လမ်းကြောင်းတွေဖန်တီးပေးထားတာမျိုးလုပ်သင့်ပါတယ်။ပြည်သူတွေလက်ခံယုံကြည်သောဥပဒေတွေပေါ်ပေါက်ဖို့ပြည်သူအတန်ကိုအလေးနက်ထားနားထောင်ဖို့လိုပါမယ်။ပြဋ္ဌာန်းလိုက်တဲ့ဥပဒေတွေကိုပြည်သူလူထုယုံကြည်လက်ခံမှသာတရားဥပဒေစိုးမိုးမှုဆိုတာဖြစ်နိုင်ပါလိမ့်မယ်။ပြည်သူ့အဆင့်လွှတ်တော်တွေမှာတော့ဥပဒေရေးရာနဲ့အထူးကိစ္စရများလေလာဆန်းစစ်သုံးသပ်ရေးကော်မရှင်ရဲ့လို့ရှိပြီးအဲ့ဒီကော်မရှင်ကရှင်းရင်းဆွဲဥပဒေတွေကိုလေလာပြင်သစ်ပြင်လိုက်တဲ့ဥပဒေတွေကိုလွှတ်တော်အသီးသီးစီတင်ပြတဲ့အလုပ်ကိုလုပ်ပါတယ်။ဒါ ိုင်းနယ်ပြည်နယ်တွေမှာတော့အဲ့ဒီကော်မရှင်မရှိတဲ့အတွက်ကိုယ်တိုင်လေ့လာတင်သွင်းရမယ့်သဘောပါပဲ။ဒုတိယအကြိမ်ရန်ကုန်တိုင်းဒေသကြီးလွှတ်တော်ရဲ့ပထမအကြိမ်နဲ့ဒုတိယအကြိမ်အစည်းအဝေးတွေပြီးဆုံးသွားတဲ့အခါမှာတိုင်းဒေသကြီးအစိုးရအဖွဲ့ကသာတင်သွင်းခွင့်ရှိတဲ့ဥပဒေ၃ခုကိုအတည်ပြုပေးခဲ့ပြီးဖြစ်ပေမဲ့အခြားဥပဒေကြမ်းတင်သွင်းမှုတွေမရှိခဲ့သေးပါဘူး။လာမယ့်တတိယအကြိမ်၊သတိအကြိမ်အစည်းအဝေးတွေမှာတော့လွှတ်တော်ရဲ့အဓိကတာဝန်တစ်ခုဖြစ်တဲ့ဥပဒေတွေ၊ပြင်ညာအသည့်ရေးဆွဲကြ၊ရုပ်သိမ်းကြဆိုတဲ့အလုပ်တွေကိုလုပ်နိုင်ကြဖို့ပြည်သူတွေကမျှော်လင့်နေကြတယ်ဆိုတာကိုတင်ပြလိုက်ပါရစေ။နိုင်ငံရေးကိုစိတ်ပါဝင်စားကြသောလူငယ်များနိုင်ငံရေးသမားကောင်းတွေအဖြစ်မိမိကိုမိမိပုံဖော်ထုစစ်နိုင်ကြပါစေ။ချက်ချင်းမြတ်တာကိုမြန်လို့ပါ၊ဉာဏ်ပညာကိုတန်မိုးထားပါ၊အမှုပညာကိုခံစားတတ်ပါစေ။ကျွန်တော်နေဖုံးလက်ပါ။